အမေရိကန်မှာ TikTok တားမြစ်ဥပဒေဆိုင်းထားဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ TikTok လူမှုကွန်ရက်သုံးဆမှုကိုတားမြစ်မဲ့ဥပဒေကိုဆိုင်းထားပေးဖို့သမ္မတထရမ့်ကပြည်ထောင်စုတရားရုံးချုပ်ကိုတိုက်တွန်းလိုက်တာပါ။ဇန်နဝါရီလ20ရက်မှာသူသမ္မတတာဝန်ယူပြီးရင် TikTok ကိစ္စကိုတရားရုံးကလည်းမဟုတ်ပဲနိုင်ငံရေးနည်းလမ်းနဲ့ဖြည့်ဆည်းနိုင်မှုအချိန်ရတဲ့လို့ထရမ့်ရဲ့ရှေ့နေတွေကတရားရုံးကိုတောက်ကြံလေးကတင်ပြလျှောက်ထားခဲ့တာပါ။ဘလိုနီးနဲ့ကင်တွယ်ဖြစ်ရှင်းမလဲအချိန်ဘလောက်ဆိုင်းထားတယ်လဲဆိုတာကိုတော့ရှောက်ထားချက်မှအတိအကျပြောမထားပါဘူး TikTok ကိုပြီးတိုင်းတားမြစ်လိုက်ရင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်မလားဆိုတာစိုးရင်စရာဖြစ်တယ်လို့ Trump ကပြောပါတယ် TikTok ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်နည်းပညာကုမ္ပဏီ Biden စာတရုတ်စိုးရနဲ့ဆက်ဆက်နေတာကြောင့်လုံခြုံရေးဆိုင်ရာအန္တရာယ်ရှိတယ်ဆိုပြီး TikTok ကို American တဝမ်းမှာသုံးစွဲမှုတားမြစ်ရေးဥပဒေကြမ်းကို April လတုန်းကလွတ်တော်မှာအတည်ပြုခဲ့တာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဥပဒေပြဋ္ဌာန်းခဲ့တဲ့ဥပဒေအရဘိုင်ဒန်စနေနဲ့ TikTok ကိုအမေရိကန်ကုမ္ပဏီတစ်ခုကိုရောင်းရင်ရောင်းမရောင်းရင်သုံးစွဲမှုပြိပင်ခံရမှာဖြစ်ပါတယ်ခင်ဗျာ